လအတန်ကြာတွေကဂရိပြုထားတဲ့စကားကိုသူတို့ကြားကြပါပြီ remedy လွတ်မြောက်ပြီလို့ကျွန်တော်ဝမ်းမြောက်ဝမ်းသာကြေညာပါတယ်ဆိုပြီး ISC သွေးကြွအကြမ်းဖက်သမားတွေနဲ့စစ်မဲ့ဖြစ်ပွားနေတဲ့အီရတ်နိုင်ငံရဲ့ဝန်ကြီးချုပ် Hadia El Abadi ကကျုံတောင်းကျုံကအောင်ပွဲခံကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဘက်ကရက်မြို့တော်မှာပျော်ရွှင်နေကြပေမဲ့အီရတ်ထိပ်တန်းနိုင်ငံရေးသမားတွေလေလာတုံးသက်သူတွေကတော့တိုင်းပြည်ရဲ့စူနီလူလူကိုလုတ်ပိုင်ခွင့်အာဏာမပေးဘူးဆိုရင် ISC အစွန်းရောက်တည်နဲ့တိုက်ခိုက်နေမှုကပြီးဆုံးမှုအဝေးကြီးလို့ဦးမယ်လို့သတိပေးနေကြပါတယ်နိုင်ငံရေးမဟာဗျူဟာမရှိဘဲစီးရဲရတာအောင်ပွဲခံလိုက်တာဖြစ်တဲ့ဒါဟာအခိုက်အတန့်လောက်ပဲဖြစ်လိမ့်မယ်လို့အီရတ်ဒုတိယသမ္မတဟောင်းအယက်အလာဝီက VOA ကိုပြောပါတယ်အမေရိကန်စစ်ဖက်ဆိုင်ရာတာဝန်ရှိသူတဦးကတော့ IS စစ်သွေးကြွတွေတိုက်ခိုက်ရေးသမားတွေကိုအောင်ပွဲခံနိုင်ပြီဆိုတဲ့နဲ့ပတ်သက်ပြီးတော့သတိထားပြီးတော့ထုတ်ပြန်ပြောဆိုပါတယ် IS လုံးဝအပြည့်အဝတိုက်ထုတ်နိုင်လိုက်ပြီလို့ပြောဆိုတာမျိုးစောလုံးသေးတယ်လို့ Remedy စစ်စင်ရေးနဲ့နီးစပ်တဲ့အမေရိကန်အရာရှိက VOA ကိုပြောပါတယ်ယူအရမှန်ကန်တဲ့ဘက်ကိုဥတီသွားနေတယ်လို့ပြောရင်ပို့ပြီးတော့တင့်တော်မယ်ထင်တယ်လို့စစ်ဖက်ဆိုင်ရာအမည်မဖော်လို့တဲ့အမေရိကန်အရာရှိက VOA ကိုပြောဆိုပါတယ်ခင်ဗျာ